Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American အသံမြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်ဇွန်လ14ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ VOA Radio စီစဉ်ကို line to meter 25 40 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်ကျမတင်ကြီးထိုက်ပါရှင်ဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးဖို့ရှိပြီ
းဒီဒေါက်တာထထလင်းတို့နဲ့နောက်ထပ်ဆရာဝန်25ယောက်ပေါ့စုစုပေါင်း25ယောက်ကိုအဲသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်သွားတယ်ပေါ့နော်905ကရဲ့ဆက်ကွန်ကြီးရဲ့ဒီနိုင်ငံတော်
ဆရာနာသိမှုကိုအလုံးမစင်းမဲ့စန့်ကျင်ဆန္ဒပြနေတဲ့ဆရာဝန်တွေကိုဖမ်းဆီးနေတာနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်တစ်ခုကိုနားဆင်ကြရမှာပါဒီနောက်မှာတော့ဆီယန္နာရှင်တော်လှန်ရေးတဲ့ကအမျိုးသမီးတွေရဲ့အခမ်းကဏ္ဍကိုဆွေးနွေးထားတဲ့မြမရေးဆွေးနွေးကံကြည်ရင်းသတင်းသုံးသက်ချက်မြမကြီးကပေးစာနဲ့သတင်းတွေတဲ့ကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပါမယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင
်မြမနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအယက်သားပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့ American သမ္မတအင်ဂျူကတင်းနှင်းကလွင်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ် Britain နိုင်ငံအနောက်တောင်ပိုင်း Cornwall က Garbage County မှာဇွန်လ17ရက်ကနေ23ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ G7 ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့မြန်မာလုံခြုံရေးတပ်ဖွဲ့ရဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ဆုံးအသုံးအနှုန်းနဲ့ရှုတ်ချလိုက်ကြောင်း Garbage Bay ကြေညာစာတမ်းမှာဖော်ပြထားပါတယ်။ဒါအပြင်တရားလည်လို့ဖမ်းဆီးထားသူတွေကိုအမြန်ပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာအရေးအတွက်အာဆီယံကအဓိကကဏ္ဍကနေလှုပ်ဆောင်ဖို့ထပ်မံတောင်းဆိုလိုက်တယ်လို့အာဆီယံကရရှိထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်9ရပ်ကိုထောက်ခံပြီးဒါကိုအမြန်အကောင့်ထဲဖော်ဖို့လဲတိုက်တွန်းလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်အတွက်လက်နက်ရောင်းချတာအထောက်ကူပေးတာတွေမလုပ်ဖို့ထပ်မံကတိပြုလိုက်ပြီးစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းအလားတူလှုံ့ဆော်မှုတိုက်တွန်းခဲ့ပါတယ်။ G7 နိုင်ငံတွေအနေနဲ့မြန်မာနိုင်ငံတိုးတက်ဖို့လိုအပ်တဲ့နောက်ထပ်အရေးယူဆောင်ရွက်မှုတွေကိုညီညီညွတ်ညွတ်နဲ့လှုံ့ဆော်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံကလိုအပ်နေတဲ့သူတွေနေရဆန့်ခွာထွက်ပြေးရသူတွေအတွက်အနှောင်အဖွဲ့ကင်းတဲ့လူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့လည်းတောင်းဆိုလိုက်ပါတယ်။လူကိုယ်တိုင်တက်ရောက်ကြတဲ့ဒီထိပ်သီးအစည်းအဝေးကို G7 အဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, ပြင်သစ် Germany, Japan, Canada နဲ့ Italy နိုင်ငံတို့ကခေါင်းဆောင်တွေအပြင် Australia, South Africa နဲ့တောင်ကိုရီးယားခေါင်းဆောင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပြီးအိန္ဒိယကတော့ online ကနေတက်ရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားချောင်းတွေကိုမတိုက်ခိုက်ဖို့နဲ့လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရိုင်ဖုံတော်ကြီးတွေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ကယားပြည်နယ်လိုက်ကော်မြို့မှာခရိုင်ဖျားချောင်းတွေအတိုက်ခိုက်ခံခဲ့ရတဲ့အတွက်တည်ဆုံးဒဏ်ရာမှုတွေရှိနေတဲ့အပြင်ဒေသခံထောင်ပေါင်းများစွာတောတောင်တွေထဲထွက်ပြေးပုန်းရှောင်နေရတာဖြစ်ပြီးအခုအချိန်မှာဆန္ဒရိတ်ကပြက်လက်မဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့လဲဂျူလာ7ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွေပဋိပက္ခတွေဖြစ်ပွားချိန်မှာခရစ်ယာန်ချတ်ချ်တောင်းတွေဇေဒီပထိုးဖျားကျောင်းကံတွေဆေးရုံတွေနဲ့ကျောင်းတွေကိုမတိုက်ခိုက်ဖို့နိုင်ငံတကာကနေသတ်မှတ်ထားတာကိုလေးစားလိုက်နာဖို့လဲပန်ကြားခဲ့တာပါ။ CBCM မြန်မာကက်သလစ်ဖုံးတော်ကြီးများအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ရန်ကုန်ရိုမန်ကက်သလစ်ဒိုင်းချုပ်ကာဒီနယ်ချားလ်စ်မောင်ဘူဦးဆောင်တဲ့မြန်မာကက်သလစ်ဖုံးတော်ကြီးတွေကမြန်မာနိုင်ငံမှာရေရှည်ငင်းချင်းရအောင်ဥတီဆောင်ရွက်ကြဖို့နဲ့ဒေသခံတွေရဲ့လူသားခုံတိတ်ခါကိုလေးစားဖို့မြန်မာပြည်သူအားလုံးနဲ့တကွစစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုပါတောင်းဆိုလိုက်တာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတာလေးလကျော်လာပြီဖြစ်တယ်နဲ့အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာသာမကပြည်နယ်နဲ့တိုင်းဒေသတွေမှာပါတွေ့နေရဆဲပါ
Hey, 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 h
လုံခြုံရေးတွေတင်းတင်းကျပ်ကျပ်ချထားတဲ့ရန်ကုန်မြို့မှာတနင်္ဂနွေနေ့ကလူငယ်လေးတွေဥဆောင်တဲ့အထက်တက်ဆန္ဒပြပွဲပြုလုပ်ခဲ့ကြပြီးဒီမိုကရေစီလိုလားချောင်းနဲ့ဆင်အာနာရှင်အဆုံးသတ်ရေးကိုတောင်းဆိုခဲ့ကြတာပါဆင်အာနာတိတ်မှုဆန့်ကျင်သူတွေရဲ့ဒီမိုကရေစီရေးတောင်းဆိုဆန္ဒပြမှုတွေနဲ့အတူလူနည်းစုရဲ့အခွင့်အရေးတွေတွေ့ပါတောင်းဆိုမှုတွေလည်းတိုးလာနေတာပါတနင်္ဂနွေနေ့ကတော့ဆိုရှယ်မီဒီယာတွေမှာဝတ်စုံအမဲတွေဝတ်ဆင်ထားတဲ့ပုံတွေတင်ကြပြီးရိုဟင်ဂျာတွေအတွက်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြပါတယ်။ Black for Rohingya လို့ hashtag နဲ့ Twitter မှာတင်ခဲ့သူကတိုင်းနဲ့အချီရှိခဲ့တာပါ။ရခိုင်ပြည်နယ်မှာစစ်တပ်ကနယ်မြေရှင်းလင်းခဲ့တဲ့နောက်ပိုင်း Bangladesh ဖက်ထွက်ပြေးတဲ့ Rohingya က9သိန်းခွဲနီးပါးရှိပြီးသူတို့ဟာ Bangladesh ကဒုက္ခတဲ့စခန်းတွေမှာနေထိုင်နေရတာပါ။ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခတွေကိုပြန်ပြီးလက်ခံတယ်လို့ပြောထားတာဖြစ်ပြီးအခုထိတော့အကောင့်ထဲမပေါ်နိုင်သေးပါဘူး။ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကိုရိုနာဗိုင်းရပ်စ်ကရောဂါဆန်ရံတက်တက်မှုတွေကိုလှည့်လျော်ရှုထားပြီးဆန္ဒသိမ်းမှုဆန့်ကျင်ဆန္ဒပြနေတဲ့မြန်မာနိုင်ငံမှာတနင်္ဂနွေနေ့က24နာရီအတွင်းကိုဗစ် -19 အကူးစိုက်ခံရသူအတည်ပြုလူနာသက်383ယောက်ရှိနေပြီးအခုဆိုအကူးစိုက်ခံသူစုစုပေါင်းက14,500ကျော်နေပြီလို့ကျန်းမာရေးနဲ့အာဂဇာဝန်ကြီးဌာနကဂျူလ23ရက်တနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပါတယ်ဒါဟာစနေည7နာရီကနေတရက်အတွင်းကူးစက်မှုဖြစ်ပြီးဓာတ်ခွဲနမူနာ3000နီးပါးကိုဆစ်ဆေးရကတွေ့ရှိခဲ့တာဖြစ်ပါတယ်။အခုချိန်ထိတေဆွန်ရသူက3244ယောက်ရှိနေပါတယ်။ဓာတ်ခွဲဆစ်ဆေးသူ2သိန်းကျော်ထဲမှာကျန်းသေးတက်တာလာသူက3သိန်း3000ကျော်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။မေလကုန်ပိုင်းကစပြီး24နာရီအတွင်းအကူးစက်ခံရတဲ့အတီးပြူလူနာဟာတရက်ကို100လောက်ဖြစ်လာနေတာကြောင့်တချို့မြို့နယ်တွေအတွက် stay at home အမိန့်ထုတ်ပြန်ခဲ့တာပါကိုဗစ်ကရောဂါကူးစက်မှုမြင့်တက်နေတဲ့သခိုင်းတိုင်းတွေကကလေးငယ်မှာဂျူလ10ရက်နေ့တရက်ထဲမှာတည်းတည်ဆွမ်းရသူက10ဦးရှိခဲ့ပါတယ
်ဒီလိုရေအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ညအိုင်လိုမီတာ40 kHz 9.13 အိုင်လိုမီတာ51 kHz 5805နဲ့အိုင်လိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOA ရဲ့တင်းနာနေမနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ G7 ထိပ်သီးတွေ့ဆုံမှုဟာထူးခြားကောင်းမွန်တဲ့ပူးပေါင်းဆောင်ရွက်မှုဖြစ်ပြီးအကျိုးများစေတဲ့စည်းဝေးပွဲဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကမှတ်ချက်ပေးပါတယ်အခုလိုတွေးဆမှုကနေကိုဗစ်ရောဂါကာကွယ်တက်ပြက်ရေးကမ္ဘာစီးပွားရေးပြန်လည်နှုတ်ထလာစေရင်းနဲ့တရုတ်ရဲ့မကောင်းတဲ့အမှုအကျင့်တွေပြောင်းလဲလာစေရေးအတွက်နာမည်ထုတ်ဖို့ပြောဆိုခဲ့တာပါ G7 ထိပ်သီးစည်းဝေးပွဲအပြီးထုတ်ပြန်တဲ့ကာဗစ်ပြန်လည်အော်ကြေညာချက်ထဲမှာတော့ကမ္ဘာစီးပွားရေးပြန်လည်နှုတ်ထလာစေဖို့ဒေါ်လာ12 trillion သုံးဆွဲသွားမယ်အကြောင်းလည်းပါဝင်ပါတယ်ဒါအပြင်တရုတ်နိုင်ငံကိုထိညှိနိုင်ရေးအတွက်တရုတ်ရဲ့ပိုးကပ္ပလမ်းမစီမံကိန်းကိုရှင်းပြနိုင်ဖို့ဝင်ငွေအလေအလတ်နဲ့ဝင်ငွေနဲ့နိုင်ငံဒီမှာရင်းမီလမ်းပန်းအခြေခံအဆောက်အုံတိဆောက်ပေးမယ်ပုံမကောင်းမွန်တဲ့ကဘာကြီးပြန်လည်ထူထောင်ရေးဆိုတဲ့ G7 ရဲ့ B3W စီမံကိန်းအသစ်လှုပ်ဆောင်သွားဖို့ကိုလည်းကြေညာခဲ့ပါတယ်တဘောင်းအပောင်းဝင်းချင်းထိန်းသိမ်းသမားတွေကဆန္ဒပြနေတဲ့ကြားကပဲဒီထိပ်သီးဆွေးနွေးပွဲမှာသဘောတူညီချက်မချနိုင်ခဲ့တဲ့အချက်ကတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိုလေချိန်မှာအပိသက်လှုပ်ဆောင်နိုင်မလဲဆိုတာကြေညာနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ G7 ကောင်းကောင်းတွေဟာအင်္ဂလန်နိုင်ငံကာဗစ်ဘေးမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲကိုတနင်္ဂနွေနေ့ကအဆုံးသတ်လိုက်ကြပြီးဆင်းရဲတဲ့နိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးတန်းတစ်ထောင်ကျော်လှူဒန်းသွားဖို့ကတိပြုခဲ့ကြသလိုတရုတ်နိုင်ငံနဲ့ပတ်သက်လို့လူအခွင့်အရေးချိုးဖောက်မှုကိစ္စအပါအဝင်ကိစ္စရပ်တော်များများကိုသတိပေးပြောဆိုလိုက်ပါတယ်ပြည်내သမ္မတမက်ခရွန်ကလည်းတရုတ်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် n'est pas un club hostile à la Chine.
G7 ဟာတရုတ်ကိုရန်လိုနေတဲ့အစုအဖွဲ့မဟုတ်ဘူးဆိုတာရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ကျွန်တော်တို့ဟာဒီမိုကရေစီနိုင်ငံတွေသားဖြစ်ပြီးတရုတ်ကလက်တွဲလုပ်ဖို့အစဉ်အသင့်ရှိနေတဲ့ကမ္ဘာရေးရာကိစ္စရပ်တွေမှာအတူလက်တွဲလုပ်သွားဖို့ရည်ရွယ်ထားတာပါလို့ပြောသွားတာပါ။ G7 ကောင်းဆောင်တွေရဲ့ထုတ်ပြန်ချက်ထဲမှာတော့တရုတ်အနေနဲ့ဟောင်ကောင်နဲ့ရှင်ညန်းဒေသကဝီဂါလူမျိုးစုပေါ်လူအခွင့်အရေးချိုးဖောက်နေတာတွေကိုလေးစားလိုက်နာဖို့တောင်းဆိုပါတယ်။ဟောင်ကောင်အရေးဟာပြည်တွင်းရေးသာဖြစ်ပြီးဝင်ရောက်မဆွတ်ဖက်ကြဖို့တုံ့ပြန်ပါတယ်။ဒီတိုင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းသတင်းထောက်တွေကိုပြောရမှာကုလသမဂ္ဂရဲ့ COVAX အစီအစဉ်အရ ဆင်းရဲတဲ့နိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးတွေဖြန့်ဝေသွားမယ်လို့ဆိုပါတယ်။ဒါအပြင်ကိုဗစ် -19 ရောဂါပိုဘယ်ကနေစတင်ခဲ့တယ်လဲဆိုတာကိုထပ်မံစုံစမ်းမှုတွေလုပ်ဖို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ။အစ္စရေးနိုင်ငံကို12နှစ်ကြာဦးဆောင်လာခဲ့တဲ့ဘန်ဂျမင်နတန်ယာဟုရဲ့အခမ်းအနားကိုအဆုံးသတ်စေပြီးဘာသာရေးအမျိုးသားရေးအစွန်းရောက် New Right Party ရဲ့ခေါင်းဆောင် Naftali Bennett ကဝန်ကြီးချုပ်အဖြစ်နဲ့ဒီစရီအစိုးရအဖွဲ့ကိုဥဆောင်သွားဖို့တင်းနှင်းတွင်နေကကျန်းသစ္စာချိန်ဆလိုက်ပါတယ်။ဝန်ကြီးချုပ်အဖြစ်12နှစ်ကြာလာပြီဖြစ်တဲ့နေတန်ယာဟုရဲ့နိုင်ငံရေးသက်တမ်းကြီးထွားလာမှုကိုအဆုံးသတ်စေခြင်းနဲ့ရည်ရွယ်ချက်တစ်ခုတည်းမှသာဘုံသဘောတူညီချက်ရှိကြပြီးအခြားဘုံသဘောဆန္ဒသိမရှိကြတဲ့ပါတီ၈ခုနဲ့စုဖွဲ့ထားတဲ့ညွန်ပေါင်းအစိုးရထဲမှာဘန်နက်ကပထမ2နှစ်တာကာလကိုဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဘန်နက်ဟာနေတန်ယာဟုရဲ့နိုင်ငံရေးလက်တွဲပေါ်ဖြစ်ပြီး2019နဲ့20ကြားကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူပါ။အရင်ကဗန်နာရေးဝန်ကြီးဟောင်းဖြစ်ခဲ့တဲ့အသက်58နှစ်အရွယ်ယာလာဖစ်ကဝန်ကြီးချုပ်ဖြစ်လာမှာပါ။လာဖစ်ဟာပြီးခဲ့တဲ့မတ်လရွေးကောက်ပွဲအတွင်းနေတန်ယာဟုရဲ့လီကုတ်ပါတီပြီးရင်ဒုတိယမဲအများဆုံးနိုင်ခဲ့သူဖြစ်ပါတယ်။အခုအစ်စ်ဖွဲ့လိုက်တဲ့အစ္စရေးညွန့်ပေါင်းအစိုးရထဲမှာအာရဗ်ပါတီဖြစ်တဲ့ရမ်ပါတီလည်းပါဝင်ပြီးအစ္စရေးနိုင်ငံတွင်နေထိုင်တဲ့အာရဗ်လူမျိုးတွေကိုအကျိုးပြုရေးလှုပ်ဆောင်သွားမယ်လို့ညွှန်လင်းနေပါတယ်။ပြင်သစ် Open Tennis အမျိုးသားတူဦးချင်းပြိုင်ပွဲကိုတနင်္ဂနွေနေ့က Paris မြို့မှာကျင်းပခဲ့ရမှာဆာဗီးယားနိုင်ငံသား Tennis အကျော်မော် Djokovic က Greece Tennis သမား Stefanos Tsitsipas ကို6-2, 6-6, 6-2, 6-2, 6-4 နဲ့အနိုင်ရပြီး Grand Slam ဆုဖလားကို19ချိန်မြောက်ဆုခူးသွားပါတယ်။သူအနိုင်ရတာနဲ့ပတ်သက်လို့ဂျိုကိုဗစ်ကပြန်ပွဲအပြီးအခုလိုပြောပါတယ်
။ C'est vraiment un privilège
ကျွန်တော်ရဲ့အဖွဲ့သားတွေကိုရောကျွန်တော်နီးပြားနဲ့ကျွန်တော်မိသားစုကိုပါကျေးဇူးတင်ပါတယ်။ဒီကစားပွဲဟာစိတ်ပိုင်းဆိုင်ရာရောကိုခန္ဓာပိုင်းအရာပါအရန်ခက်ခဲပါတယ်လို့ပြောသွားတာပါ။၄နိုင်နဲ့17မိနစ်ကြာ၅ပွဲဆက်တိုက်ကစားခဲ့ရတဲ့ဒီဘိုလူပွဲမှာဂျိုကိုဗစ်ကအစောပိုင်း2ပွဲရှုံးနေခဲ့ရတာကကတ္တတွေကစားပြီးနောက်3ပွဲမှဇက်တိုက်အနိုင်ရပူဆွဲခဲ့တာဖြစ်ပါတယ်။ကမ္ဘာအဆင့်တစ်ရှိတဲ့ဂျိုကိုဗစ်ဟာပြီးခဲ့တဲ့တစ်ပတ်ကျင်းပတဲ့ဆီမီဖိုင်နယ်ပွဲမှာမြေဈေးကွင်းတို့ရဲ့ဘရင်လိုတင်စားခေါ်ကြတဲ့ရာဖဲလ်နာဒါကိုအနိုင်ရပြီးဘိုလူပွဲတက်လာသူဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ခင်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနတူးချက်ကာကွယ်ဆေးတို့လုပ်ငန်းစီမံချက်ညွှန်ကြားရေးမှူးဒေါက်တာထထလင်းနဲ့မိသားစုကိုဇွန်လ10ရက်နေ့မှာစစ်တပ်ကဖမ်းဆီးခဲ့တယ်လို့တခြားဆီယနာသိမ်းမှုကိုဆန့်ကျင်ပြီးအလုံမစင်းတဲ့ CDM လှုပ်ရှားမှုမှာပါဝင်တဲ့အထူးကူတမားတော်3ဦးကိုလည်းဒီရပိုင်းအတွင်းဇက်တိုက်ဖမ်းဆီးပြီးကြီးလေးတဲ့ပြစ်မှုပုံမှန်တွေနဲ့တရားစွဲထားပါတယ်။ဆီယနာသိမ်းတာကြောင့်ထိခိုက်ရတဲ့ပြည်သူ့ကျန်းမာရေးဆောက်ရှောက်မှုစနစ်ကိုရတဲ့နည်းနဲ့တစ်ဖက်တစ်လမ်းကဝန်ဆောင်မှုပေးဖို့ကြိုးပမ်းနေတဲ့ CDM ဆရာဝန်တွေကိုစစ်ကောင်စီကအညှို့ထားလိုက်လံဖမ်းဆီးနေတာလို့ CDM လှုပ်ရှားမှုမှာပါဝင်တဲ့လုံးချုပ်ရေးအရာအမည်မဖော်လို့တဲ့ဆရာဝန်က VOA ကိုပြောပါတယ်။မိုင်းရင်ချင်းနိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။အခုဒီဒေါက်တာထထလင်းကိုမိသားစုလိုက်ဖမ်းဆီးပြီးတော့အခုစွဲချက်တွေထပ်ပြီးတော့တင်လိုက်တယ်ပေါ့နော်။ပုံမှန်တွေထပ်ပြီးတော့အလုံးပေါင်း3ခုဖြစ်သွားတယ်ဆိုတော့အဲ့ဒီအခြေအနေကိုအရင်ဆုံးပြောပြပါအောင်ရှင်။
ဒီကောက်ကတော့သူကလေသူတို့ကဒီဒေါက်တာထထလင်းတို့နဲ့နောက်တစ်ဆလဝင်း25ယောက်ပေါ့စုစုပေါင်း25ယောက်ကိုအဲသူတို့ကဒီပုံမှန်တွေတက်ပြီးတော့ပုံမှန်ကလည်းအခုဆိုရင်3ခုဖြစ်သွားတယ်ပေါ့နော်905ကရဲ့စက်ကွန်တရဲ့ဒီနိုင်ငံတော်တစ္ဆာဖောက်ဖျက်မှုရဲ့ကျွန်တော်တို့ပုံမှန်ရဲ့အကြီးကြီးတွေသူတို့တက်ပြီးတော့ပေါ့နော်ဒီအရေးကျွန်တော်ဆွဲလာတွေ့ရပါတယ်အဲဒေါက်တာထထလင်းအပြင်နောက်ထပ်လည်းသူအထူးကုဆရာဝန်အဲ၃ယောက်ကိုလည်းထပ်မံပြီးဖမ်းဆီးထားပါတယ်ဗျ။အဲဒါအပြင်နောက်ထပ်အိုက်ကဲကအိုက်ဖွဲကဒီဆရာဝန်လေးတစ်ယောက်ရဲ့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုလည်းဒေါက်တာဇင်မင်းထွန်းကိုဖမ်းဆီးစင်မှာမတွေ့တဲ့အတွက်မိဘနှစ်ပါးကိုဖမ်းဆီးသွားပါတယ်ဗျ။
အဲ့တော့ဒီဒေါက်တာဇင်မင်းထွန်းရဲ့မိဘနှစ်ပါးကိုဖမ်းဆီးသွားတာကဘယ်တော့မှဖြစ်သွားရလဲရှင
်။အဲဘယ်တော့မှဖြစ်သွားဆိုဒီနေ့ပါဗျ။ဒီနေ့23ရက်ချွန်းမှာဖမ်းလာပါဗျ။
ဒီဆရာဝန်တွေကိုအခုစစ်ကောင်စီကအတင်းလိုက်ပြီးတော့ဖမ်းဆီးနေရတဲ့အကြောင်းရင်းကဘာပါလဲရှင်
အဓိကကတော့သူတို့ကပုံမှန်ကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဖြစ်မှာကိုသူတို့အရင်ကြောက်တယ်။ပြီးပြီးတော့သူတို့ဒေါက်တာဇော်ဝေစုကိုလည်းသူတို့အညှိုးထားတယ်။အညှိုးထားတဲ့အတွက်ကျွန်တော်မသိတော့ရပေါ့နော်။ကျမ်းမာရေးဆောင်ဆောင်မှုဒါလက်လက်ကိုင်းပြီးတိုက်တာလည်းမဟုတ်ဘူး။အဲကြောင်ဖောက်ခွေးရည်လုပ်နေတာလည်းမဟုတ်ဘူး။ဒါပြီးသူကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြန်လည်ပြီးတော့ဒီပြတ်သုံးသွားတဲ့စနစ်ကိုပြန်လည်ပြီးတော့ဒီဆရာဝန်ကြီးကစီရီယယ်လုပ်ထားပြီးမယ်။ပြန်လည်ပြီးတော့ပြူထောင်တဲ့ဟာကိုသူတို့ကဖြတ်လို့ဖြည့်ဆည်းလုပ်တာပေါ့နော်။ဒီသူတို့အဆင်ပြေရတော့ဒီဒေါက်တာဇော်ဝေစုကိုညွှန်ထားပြီးတော့ဂျန်နဲ့ဒီဆရာဝန်ကြီးတွေကိုလည်းအဲမဆိုင်တဲ့လူတွေကိုလည်းဟိုဒီလိုအမှုကြီးတက်ပြီးတော့ဖိနှိပ်တယ်ပေါ့။နောက်ထပ်လူတွေဒီလိုမျိုးမထကြရဲအောင်ကျမ်းမိုင်ဝန်ထမ်းတွေမထကြရဲအောင်ဖိနှိပ်တယ်ပေါ့။အဲ့လိုမြင်ပါလေကစီဒီအမ်ပြပြအောင်လုပ်တယ်လို့မြင်ပါလေက
စစောပြောသားတယ်ဟိုစီဒီအမ်ဝင်ထားတဲ့ဆရာဝန်တွေအထူးကူတွေပေါ့နော်။အလုံးသူတို့ကတည်သူကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းကယွယွင်းသွားတာပေါ့နော်။အဲ့တော့ဒီတည်သူစေယုံတွေမှာယွယွင်းနေတော့သူတို့ကတစ်ဖက်တစ်လမ်းကနေပြီးတော့သူတို့ကအခုဟိုတခြားနီးလန့်အနေနဲ့ဆောင်ရွက်နေရလားဘယ်လိုပုံစံမျိုးနေနဲ့သူတို့ကအဲ့လိုစီဒီအမ်ဝင်ထားတဲ့ဆရာဝန်တွေကဒီတည်သူကျမ်းမာရေးစောင့်ရှောက်တဲ့လုပ်ငန်းတွေဘယ်လိုပုံစံမျိုးနဲ့ဆောင်ရွက်နေလို့လဲရှင့်။
ဒီလို CDN ပြုလုပ်ထားပေးမယ် CDN လောက်အကျန်အဓိကရည်ရွယ်ချက်ကဒီ Civil Disobedience Movement လို့ခေါ်တဲ့ CDN ပြုလုပ်ခြင်းရည်ရွယ်ချက်ကစစ်ကောင်စီရဲ့မတရားတပြားနာသိမ်းမှုမကျေနပ်တတ်တဲ့ဒီကျမ်းမာရေးဝန်ထမ်းတွေကစတင်ပြီး CDN လုပ်တဲ့6ဝန်ထမ်းတွေပါလာတယ်။ဒါပေမဲ့ကျမ်းမာရေးဝန်ထမ်းဆိုတာကတခုရဲ့လူနာကိုပြစ်မှတ်ထားဘူး။လူနာကိုရတဲ့နေ့ကျမ်းမာရေးဆောင်ရှောက်မှုပေးရတယ်ပေါ့နော်။အစပိုင်းမှာဆိုရင် Director CDN နေတိုင်းတကာတွေအင်းနေနဲ့လိုက်ပြီးဆောင်ဆောင်ပေးတာရှိတယ်။စီကံနဲ့ဖွင့်ပြီးဒါလေးကိုလည်းသူတို့ကလိုက်ပြီးတော့ခင်းနေတယ်။ဖန်စီနေဒါလေးကိုဆိုရင်လည်းလုတ်ခဲ့ပြီးသားပါပေါ့နော်။ဒါပေမဲ့လည်းသူလည်းချုပ်လှုပ်ဝဲနေရတယ်မှာစီကံနဲ့ဖွင့်ပြီးပြည်သူ့ကျမ်းမာရေးဆောင်ဆောင်မှုလုပ်ငန်းတွေပြီးနေတယ်။စီကံကျမ်းမာရေးဝန်ထမ်းတွေအများကြီးရှိပါတယ်ခင်ဗျ။ဒီကိစ္စမှာအခုခန့်ခန့်လိုက်ဒီသူတို့ဝရမ်းထုတ်ပြီးကြော်ညာတဲ့ဒီ25ရောက်ကလည်းဒေါက်တာထထလေးကိုတာဝန်ပေါ်တော့25ရောက်ကလည်းလူရတဲ့နေနဲ့ပြည်သူကိုကျန်းမာရေးဆောင်ရှောက်ပေးဖို့အတွက်ဒီစနစ်တွေဆက်ကြကြဖြစ်အောင်ရည်ဆွဲပြီးတော့လုပ်နေတဲ့အချိန်မှာပဲသူတို့ကဒီဖိနှိပ်သွားတာပါဗျ။အခုသူချင်းခင်မင်းပညာရေးတယ်လီပညာရေးနဲ့တာဝန်ပေးဖို့စီစဉ်ဆောင်ရွက်နေတဲ့အချိန်မှာပဲသူတို့ကဒီမျိုးဖန်ဆီးလိုက်တော့ဝရမ်းထုတ်ပြီးတော့ဖန်ဆီးဆိုင်တာဖန်ဆီးနေတာပါဗျ။ဒေါက်တာတာလင်းဆိုရင်သူရဲ့မြို့သားရောမမဆိုင်တဲ့သူရဲ့မြို့သားရောအဲဒီသူရဲ့ခုနှစ်ရက်ကလေးရောပြည်သူရဲ့တနည်းချင်းသားမိရောဖန်ဆီးထားပါလေကြာဒီတော့ဒီကဥမာဒီကဒေါက်တာစင်ရင်ဆောင်းလို့ဆိုရင်သူမတွေ့ရတဲ့သူမိသားရဲ့ဖန်ဆီးရဆိုတာတော့ဒါတော်တော်ကြီးကိုတရားတော်လည်းလို့ပြောရမှာပါဗျ။
အဲ့တော့အခုဆရာဝန်တွေကိုလိုက်ပြီးတော့ဖန်ဆီးနေတဲ့ကိစ္စမှာတစ်ဖက်မှာလည်း MRTV ကတည်င်းကြီးညာသွားချက်အရာဆိုရင်ဒေါက်တာဇော်ဝေစုရဲ့ဒီညွှန်ကြားချက်အတိုင်းဒေါက်တာထထလင်းတို့ကလုပ်နေတယ်ဆိုရဲခိုင်းနေတယ်အဲ့ဒီ NUG အစိုးရရဲ့ညွှန်ကြားချက်ဆိုပြီးတော့သူဒီလိုချိတ်ဆက်ပြီးတော့ MRTV ကဖော်ပြသွားတဲ့ပုံမှာရောဘယ်လိုမြင်ပါလဲရှင
်။အဲဒါကတော့သူတို့ကတော့ဒီသူတဲ့စီဒီအမ်ဆရာဝန်တွေကိုတိတ်ခါချချင်တာရင်ဒေါက်တာဇော်ဝေစုကိုတိတ်ခါထုတ်လိုက်ချင်တာရင်ပေါ့နော်သူရတော့ဆောင်ရဆုံးမမိရဲ့ခါမှာသူရဲ့လူတွေကိုဘာလို့တော့ဒီလိုလုပ်ကြတာဟဲ့ဆိုပြီးတော့သူကြောက်အောင်ဖြစ်နေတယ်နောက်ထပ်ဒီမျိုးတွေပြည်သူ့ကျမ်းစာဆောင်ချက်ကိုပြည်မဆရာဝန်တွေထပ်ပြီးမပေါ်လာအောင်သူအောက်ကိုပြင်မယ်ပေါ့ငွေနဲ့ကုပါတာပြည်သူတွေရဲ့ကျမ်းစာဆောင်ချက်ပြည်မယ်ဆိုသူတွေထပ်ပြီးမလုပ်နိုင်လည်ရဲအောင်ပြီးတော့လက်ရှိစီဒီအမ်ဝင်နေတဲ့ဆရာဝန်တွေအလုပ်တွေလုပ်ငန်းဝန်တွေပြန်ဝင်ပို့ဖို့တချို့နေရာတွေမှာဆိုရင်ဒါစီဒီအမ်တွေအကောင့်တွေတနေရာတွေအများကြီးရှိနေပါသေးတယ်ပေါ့နော်ဒါတွေကိုသူကသက်သက်ပြီးတော့အော်နမစနမနာပြအနေနဲ့ဖြစ်နေချင်းချောက်တယ်လို့ရှင်းပါတယ်ဗ
ျ။မိုင်းအင်ချင်းနိုင်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။မြန်မာနိုင်ငံဆီယနာရှင်တော်လန်ရေလှုပ်ရှားမှုတွေအလွှာဆုံးကအမျိုးသမီးတွေတက်တက်ကြွကြပါဝင်တဲ့အပြင်အခုလဲအမျိုးသားညီညွတ်ရေးအစိုးရ NUG မှာအမျိုးသမီးဝင်ကြီးဒုဝင်ကြီးတွေပါဝင်တာဟာကောင်းတဲ့အစပြုမှုဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါက်ခင်လေးကပြောပါတယ်။မိုက်တန်စင်ကဒေါခင်လေးကိုဆက်သွယ်မေးမြန်းထားပြီးဒီသတင်းပိုင်းမြမရေးဆွေးနွေးခန်းမှာတင်ပြထားပါတယ်ရှင
်ဒီနေ့မေဂျာတော့ဒီဖေဗရူလာ၁ရက်နေ့စစ်အာဏာစတင်ပြီးတဲ့အချိန်နောက်ပိုင်းမှာပြည်သူတွေကဒီလမ်းပေါ်ထွက်ပြီးတော့လူစုလူဝေးနဲ့ဆန္ဒပြကြတယ်ကရောကကြားရရပဲပေါ့နော်အဲ့ဒီမှာအမျိုးသမီးတွေဥဆောင်တဲ့အဖွဲ့တွေကိုလည်းတွေ့လာရတယ်။အဲ့ဒီအားကြောင့်မို့ဒီလူတို့ဒီတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာဘယ်လောက်အရေးပါလဲဆိုတာကိုပြောပြပေးပါရှင
်။ဟိုတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာကကျွန်တော်တို့အခုခေတ်မှာမဟုတ်ဘူးပေါ့နော်။ကျွန်တော်တို့လွတ်လပ်ရေးခေတ်ကပဲဖြစ်ဖြစ်အဲနောက်တစ်ခါကျွန်တော်တို့1988တုန်းကပဲဖြစ်ဖြစ် ပေါ့နော်တောက်လျှောက်မှာကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအမနေပါဘူးပေါ့ဒါပေမဲ့ဟိုတိတဲ့အတိုင်းပဲအရင်တော့ကဤပညာတွေတည်င်းချက်လက်တွေရယူနိုင်မှုဟာအကန့်အသတ်ရှိတဲ့အခါကျတော့လူတွေကချက်ချက်ပြင်းပြန်လည်းမသိဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလည်းတိတိတနတ်အကုန်ပြုမှုတွေမရှိဘူးဒါပေမဲ့ဒီနေ့ခေတ်မှာတော့ကမ္ဘာကြီးမှာအချိန်နဲ့တပြေးညီတည်င်းတွေကိုရယူနိုင်မှုတွေရှိလာတဲ့အခါကျတော့ကျွန်တော်တို့အမျိုးသမီးရဲ့ပါဝင်မှုကိုဟိုကွင်းထဲမှာလုပ်နေတဲ့ဟာတွေကိုအားလုံးကိုမြင်တွေ့နေရတဲ့အတွက်အမျိုးသမီးရဲ့ပါဝင်မှုဟာဟိုပို့ပြီးတော့လည်းအရင်ကတော့ညားလာတယ်ပို့ပြီးတော့လည်းအားရစရာကောင်းလာတာတော့ဒါဟိုချိန်တည်ပါပဲဒါပေမဲ့အခုမှပါတာမဟုတ်ဘူးကျွန်မပြောချင်တာတော့အရင်ကတည်းကလည်းအားရစရာကောင်းပါခဲ့တယ်အခုကတော့ပို့ပြီးတော့ဒီမျိုးဆက်သစ်တွေရဲ့သူတို့ဟိုတတိရှိရှိပြောင်းပြောင်းမြောင်းနဲ့ရှီတန်းကဥဆောင်နိုင်မှုကတော့ပို့ပြီးတော့ချီချူးကွန်ပျူစရာလို့တော့ကျွန်မမြင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးစစ်တက်တဲ့လုံခြုံရေးတပ်ဖွဲ့တွေကဒီဆန္ဒပြရတဲ့သူတွေကိုဖိနှိပ်ပြီးတော့အကျအင်းအားအစမတန်တုံးပြီးတော့အကြမ်းဖက်တာတွေရှိတယ်။အဲ့ဒီထဲမှာအမျိုးသမီးငယ်တချို့ဒီရိုက်နှက်ခံရတဲ့ပုံရိပ်တွေထွက်ပေါ်လာတာတွေရှိရပေါ့နော်။အဲ့ဒါတွေမကဘူးရုပ်ပိုင်းဆိုင်ရာတွေမကဘဲနဲ့စိတ်ပိုင်းဆိုင်ရာနောက်ပြီးတော့ဟိုအမျိုးသမီးတွေကိုလိင်ပိုင်းဆိုင်ရာစော်ကားမှုတွေရှိရဲဆိုတဲ့တဲ့င်းတွေလည်းထွက်လာပါတယ်။ဒီလိုလိင်ကိုအခြေပြုပြီးတော့လုပ်တဲ့အကြမ်းဖက်မှုတွေကိုဘယ်လိုမျိုးတားမြစ်နိုင်ပါမလဲရှင့်။
အဲ့ဒီကိစ္စကိုလည်းကျမတို့အမျိုးသမီးဖွဲ့ရောနော်ဒီကမ္ဘာတွန်းမှာရှိတဲ့အမျိုးသမီးတွေကိုကူညီဆောင်ရှောက်ပြီးတော့ကူညီပေးနေတဲ့အမျိုးသမီးတွေရောဒီကိစ္စကိုလည်းအခုချိန်မှာတော့အရေးတကြီးကိစ္စအဖြစ်နဲ့ဆွေးနွေးနေကြပါတယ်ကျမတို့လောလောလတ်လတ်မှာတော့ဟိုကူဖို့ပေါ့နော်ဘယ်လိုတားမြစ်မလဲဆိုတဲ့ဟာကဟိုတော်တော်ဖြေရခဲ့တဲ့ကိစ္စလို့ဖြစ်နေတယ်ဘာလို့ဆိုတော့လူမဆန်ဇွာရရဆက်ဆက်နဲ့เนาะဟိုကလေးလေးကအစရင်းဝင်ပိုက်ကလေးကအစတက်ဖြတ်နေတဲ့ဒီအကြံဖက်လှုပ်ရက်လှုပ်တဲ့စစ်ကောင်စီရဲ့လှုပ်ရက်တွေကိုတော့ကျမတို့ကအမျိုးသမီးတွေမလို့မလုပ်ပါနဲ့လို့သွားတားလို့လည်းရမယ့်အနေအထားမျိုးတော့မရှိဘူးဒါပေမဲ့တက်နိုင်သမျှတော့ကျမတို့ကဒီအမျိုးသမီးတွေကိုเนาะဖမ်းဆီးခံရတဲ့အခါမှာပဲဖြစ်ဖြစ်เนาะလူမဆန်စာနှိမ့်မနှိမ့်ဆက်တာတွေနောက်တစ်ခါကခုနပြောတဲ့လိမ်ပိုင်းဆိုင်ရာကိုစော်ကားတာတွေမဖွဲ့မများပြုမှုတာတွေမပြုဖို့တော့ကျမတို့တက်နိုင်သမျှတော့အတန်ကြကြနဲ့အော်နေရမယ်လို့ကျမတို့ထင်တယ်။အဲဒါပေမဲ့သူကျမတို့လိုတာမန်ပြည်သူတွေကတော့အော်ပဲအော်နိုင်တယ်။အဲဒါပေမဲ့တကယ်အင်အားရှိတဲ့နိုင်ငံအခြားနိုင်ငံတွေကအစိုးရတွေတော့တာဝန်ရှိတဲ့အဖွဲ့အစည်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကတော့ဒီစစ်ကောင်စီကိုတိထက်ပို့ပြီးပြင်းပြင်းထန်ထန်နဲ့ဟိုတတိပေးဖို့နော်။ဒါမျိုးတွေမလုပ်ဖို့အတွက်ကိုဟိုအတိပေးဟိုတတိပေးစာပို့တာမျိုးတွေနောက်ဖိအားပေးတာမျိုးတွေကတော့ပို့လုပ်ရင်တော့ပို့ထိရောက်မယ်လို့ထင်တယ်။အနည်းအနည်းနိုင်သမျှနည်းအောင်ဘလို့နည်းနဲ့ပါဝင်မလဲဆိုတာတွေကိုလည်းကျမတို့အချင်းချင်းကြားထဲမှာတော့တည်တတ်ဆွေးနွေးပြစ်တာတွေတော့ရှိနေပါတယ
်။ဟုတ်ကဲ့ဒီတော်လိုင်းမှာပါဝင်နေဆိုတဲ့နေရာမှာဒီစစ်ကြောင်းမှာပါတဲ့သူဒါမှမဟုတ်လို့ရှင်လဲဒီခေါင်းဆောင်မှုပိုင်းမှာပေါ့နော်။ဥဆောင်ဥရမှုပိုင်းမှာပါဝင်တဲ့အမျိုးသမီးတွေနေနဲ့ဘလို့မျိုးအခက်အခဲတွေကိုကြုံရပါလဲရှင်။
ဒါကတော့အားလုံးသိကြတဲ့အတိုင်းပဲကျမတို့အမျိုးသမီးဆိုရင်တာမန်အခြေအနေမှာတောင်မှအင်အားနွဲတဲ့လူလို့ယူဆကြတယ်။အဲဟိုဘယ်လိုခေါမလဲအမျိုးသားတွေကအင်အားကြီးတဲ့လူတွေကကာကွယ်ပေးရမယ်လို့ယူဆတဲ့အစဉ်လာနဲ့ကျမတို့ကြီးပြင်းခဲ့တယ်။ဒါပေမဲ့ဒီတော်လန်ရေးထဲမှာကျမတို့အမျိုးသမီးတွေက defense role ပေါ့နော်ရှေ့တန်းကနေပြီးတော့လဲအဲနောက်ပိုင်းမှာအမျိုးသမီးငယ်တွေပါလာတဲ့အခါကျတော့ကျမတို့အင်တန်မှဟိုကျမလိုမျိုးပေါ့ generation x ပေါ့နော်ဟိုအသက်အရွယ်အရာဟိုမျိုးဆက်တစ်ခုကိုဖြတ်တန်းပြီးတဲ့88ကိုပြန်တန်းပြီးတဲ့မျိုးဆက်အနေနဲ့တော့တော်တော်လေးဟိုဝမ်းသာအားရနဲ့ and on မဆုံးဖြစ်ရတယ်ပေါ့နော်ဆိုတော့သူတို့တွေကိုကျမတို့ကအဲဘယ်လိုပြောမလဲဘယ်လိုခံစားတွေ့ကြုံရလဲဆိုတာကျမတို့ရဲ့ကိုတွေးအသည့်တွေနဲ့ကောကျမတို့မြင်နေရတဲ့ဟာတွေကအများဆိုလို့ရှိရင်တော့ဒီလမ်းကြောင်းတစ်လျှောက်လိုက်တဲ့အခါမှာလည်းအခက်အခဲတွေသူတို့အများကြီးရှိနိုင်ပါတယ်เนาะဟိုဖန်းစီခံရင်တော့ပြောစရာမလိုတော့ဘူးပေါ့เนาะဒါပေမဲ့အဲ့လိုမှမဟုတ်ဘူးဖန်းစီမခံအောင်ကျမတို့ထွက်ပြေးတိမ်းရှောင်ပုံးနေအောင်နေတဲ့အခါမှာလည်းအမျိုးသမီးတွေအတွက်အနေအထားအများကြီးရှိနိုင်တယ်เนาะနောက်ခုဦးကြလို့ရှိရင်ကျမတို့လူငယ်တွေကအဲတက်ကြွတဲ့စိတ်တက်နဲ့ဒီတော်လန်ရေးကိုအဆုံးထိတိုက်ပွဲဝင်မယ်ဆိုပြီးတော့ဟိုတင်းနန်းတော့တက်ကြတာတွေရှိတယ်သူမဟုတ်ရင်လည်းခိတ္တပေါ့เนาะအခြားနေရာတွေမှာလုံခြုံတဲ့နေရာတွေမှာကျမတို့တိုင်းသားအနေပြင်းဒီမှာခိုးလုံတာတွေရှိတယ်။ဒီနေရာတွေမှာလည်းကျမတို့ကအလုံးသိပြီးတဲ့အတိုင်းပဲနေရေးစားရကိုမိသားစုအိမ်လို့မဟုတ်ဘူးအဆင်ပြေမှာမဟုတ်ဘူးအများနဲ့နေရတယ်အလုံးနဲ့တသားနဲ့နေရတဲ့အခါမှာလည်းသူတို့အတွက်အဲမညှော်မှန်းနိုင်တဲ့အခက်အခဲတွေလည်းအများကြီးရှိနိုင်မယ်။နောက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေဒါတွေကတော့ကျမတို့အမျိုးသမီးတွေအတွက်ပိုပြီးတော့ဟိုအနေရဖြစ်နိုင်တဲ့အနေအထားတွေကတော့နေရအနှက်မှာတော့ကျမတို့ရှိနေတယ်လို့ကျမတို့မြင်တယ်။ဒါအပြင်ကျမတို့ဒီ နောက်ပိုင်းကြားနေရတဲ့ဟာတွေဆိုလို့ရှိရင်ဖန်ဆီးခံရတဲ့အမျိုးသမီးတွေဆိုရင်သူတို့ဟာဒီမရင်းပြုခြင်းခံရတဲ့ကိစ္စမျိုးတွေမကွက်မရပေါ့နော်တော်တော်ရဲရဲဆက်ဆက်ဟိုနှိပ်ဆက်တဲ့အားအောင်မှာမှာလိမ်မိုင်းကိုပဲအဓိကထားပြီးတော့နှိပ်ဆက်တဲ့ဟာမျိုးတွေလည်းရှိနေတာမျိုးတွေကြားရတဲ့အတွက်ဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်တော့အင်တန်မှစိုးရိမ်စရာကောင်းတယ်ဒါပေမဲ့ကျွန်မအားရတာတကူကအဲ့လိုတွေဖြစ်နေရလို့ကြားပေမဲ့လည်းကျမတို့အမျိုးသမီးတွေကနောက်ဆုတ်သွားတာမရှိပဲဆက်ပြီးတော့ရဲရဲဝံ့ဝံ့နဲ့ပေါ့နော်ဆက်ပြီးတော့ပါဝင်ပြီးတော့တိုက်ပွဲဝင်နေရဆိုတာလည်းကျမတို့တော်တော်ဓမ္မအားရှိစရာကောင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်မခင်ဒီကုနာကပြောသွားလို့ပဲပေါ့နော်ဒီ generation user အများကြီးပေါ့နော်ဒီအရင်ဟိုအခုလူငယ်တွေ Gen Z ကအစပေါ့ဒီတက်ကြီးတဲ့သူအထိအမျိုးသမီးတွေပါဝင်ပြီးတော့ဒီရှေ့တန်းကလည်းပါဝင်တယ်အမျိုးသမီးအဖွဲ့တွေလုပ်ပြီးတော့ခြိတက်တဲ့ပုံရိပ်တွေကိုဒီဟိုတရင်နေမှာလည်းအငြင်းတွေ့နေရတာပေါ့နော်အဲ့လိုမျိုးဒီလိုမျိုးအလွာဆုံးအတက်ရွယ်ဆုံးကအမျိုးသမီးတွေကပါဝင်ပြီးတော့တော်လန်ရေးအတွက်အားဖြည့်ရအတွက်ဘယ်လိုမျိုးတက်ရောက်မှုတွေရှိပါလဲရှင
်အဲရှိတာပေါ့ရှိတာပေါ့ဆိုတော့ကျမတို့တိုင်းပြည်တကြီးရဲ့အနာဂတ်နော်တိုင်းပြည်ရဲ့အရေးကိစ္စမှန်သမျှဟာမျိုးဆက်တစ်ခုလေလူတန်းစားအစွာတစ်ခုလေးကနေလုံးလုံးမရပါဘူး။ဟိုအစိုးရမှာပဲတာဝန်ရှိရဲလို့ကျမတို့အရင်တော့ကတခုခုပေါ့နော်။ဒေါ်ဒီဒီမိုကရေစီခေပြောင်းအပြောင်းလဲကာလမှာဆိုရင်အစိုးရမှာပဲတာဝန်ရှိရဲလို့ယူဆပြီးတော့အစိုးရကိုပဲပုံပြီးတော့အပ်တာပေါ့နော်။ပြောချင်တာတော့အကောင်းကောင်းဆိုးဆိုးသူတို့လက်ထက်မှာလို့အပ်တာမျိုးတော့ကျမကိုယ်တိုင်ကမယုံကြည်ပါဘူး။ကျမတို့နိုင်တဲ့လောက်နော်အကုန်လုံးကဝိုင်းပြီးတော့ဟိုပေါ့နော်တရားတက်လက်ပေါ့နိုင်တဲ့လောက်ဝိုင်းလုံးရမယ်လို့ယူဆတယ်ဒီကလာကကိုဆိုတာပေါ့ကျမတို့ကလုံးဝစစ်အာဏာရှင်လောက်ကိုရောက်သွားပြီစစ်အာဏာရှင်လောက်ကိုရောက်တာဟာအဲတူဦးတယောက်တည်းရောက်တာလည်းမဟုတ်ဘူးနိုင်ငံရေးသမားတွေပဲရောက်တာလည်းမဟုတ်ဘူးចောင်းသားတွေပဲရောက်တာအားလုံးရောက်တာဖြစ်တဲ့အတွက်ကျမတို့မျိုးဆက်အကုန်လုံးနောက်ပြီးတော့လူတန်းစားအလွှာအတီတီအားလုံးပါဝင်မှုမှာနဲ့နဲ့အရွေးကိုဖြစ်မှာကျမတို့ညံ့အောင်ပွဲရမယ်လို့ကျမတို့ကတော့မြင်တယ်အဲ့တော့ကိုပါဝင်နိုင်တဲ့နေနဲ့ပေါ့နော်ကျမတို့ပြောတော့အခု defense လိုမျိုးเนาะစီရေးရပါဝင်နိုင်တဲ့လူတွေကလည်းပါဝင်နေကျမတို့ civil disobedience movement နေနဲ့ပေါ့နော်ပါဝင်နိုင်တဲ့နေတွေရှိတယ်အခုံမဆောင်တာတွေသူတို့လုပ်တဲ့အလုပ်တွေကိုပူပေါင်းမဆောင်ရတာတွေတပိတ်မှောက်တာတွေဒါတွေအများကြီးကျမတို့ပါဝင်လို့ရတယ်နောက်ဆုံးတော့ကျမတို့ဒီတွင်မှာရှိနေတဲ့လူတွေကသူတို့လက်ခုပ်တည်းရရှိအချိန်မီအန်နေနဲ့ကြာရောက်နိုင်တယ်အဲ့ဒီအတွက်ကိုယ့်ရဲ့လုံခြုံရေးကိုလည်းတတိထားပြီးတော့ဘလူနီနဲ့အနာဟိုပေါ့နော်တက်ဟိုပေါ့နော်တိတ်လဲမနာမနစ်နာနဲ့ညင်းညိုးနဲ့ရေရှည်မှာဒီကောင်ဟိုဒီစစ်ကောင်စီရှိနေတဲ့ဘလူစန့်ကျင်သွားမလဲဘလူမျိုးပေါ့နော်အာခံသွားမလဲဆိုတာကိုလည်းကျမတို့ဟိုမိပေါင်းစုံနဲ့စဉ်းစားပြီးတော့ပါဝင်ဖို့လိုမယ်လို့တော့ကျမယုံကြည်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီကြားမှတန်းကျူညီများကိုရရှိမှုဆိုတာပေါ့နော်အမေရိကန်ပြည်အောင်စုလိုမျိုးကမ္ဘာနိုင်ငံကြီးတွေမှာတော့အခုချိန်ထိမနည်းကြိုးပမ်းပြီးတော့ရယူနေရတဲ့ကိစ္စပါအဲ့လို့ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးကြားမှတန်းကျူညီများမှုကဒီဘယ်လောက်အချိန်နေထိရှိလဲဒါမှမဟုတ်လဲရှိခဲ့လဲပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာရောပြောင်းလဲသွားတာတွေကိုတွေ့ရလားရှင
်အဲကြားမှတန်းကျူညီများမှုကတော့ဒါကမ္ဘာမှာလည်းအခုချိန်ထိကိုပေါ့နော်အကျိုးစားနေရတဲ့ဟိုအရေးကြီးကိစ္စတစ်ခုဖြစ်တယ်။ဒါအမေရိကန်ပြည်အောင်စုမှဆိုရင်ခုမှဒါပထမဦးဆုံးတော့သူမျိုးသမီးသမရတယောက်တောင်မှနော်ရွေးကောက်တင်မြှောက်ထိုင်နိုင်နိုင်နေပေါ့နော်။ဆိုတော့ဟိုကျမတို့လိုမြန်မာနိုင်ငံမှာအဆအဆအရာရာနော်ဟိုအဆအနေပြန်ဆနေရတဲ့ဟိုဖွံ့ဖြိုးတိုးတက်ဖို့အားယူနေတဲ့နိုင်ငံမျိုးမှာတော့မပြောနဲ့တော့ပေါ့။ဒါပေမဲ့ကျမတို့ရှိရအများစုကဒလေထုံးစံရယဉ်ကျေးမှုရတိထားတဲ့အသည့်ပညာရေးရတိထားတဲ့အသည့်ကြတော့ဒါရီယာအရင်ကြီးအရေးကြီးတယ်လို့သူတို့သိမခံယူသေးဘူးမခံယူတဲ့အခါမှာကျမတို့က gender equality လို့ပြောရဲကျမတန်းတူညီမျှရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ကိုအပိုအလုပ်တွေလုပ်တယ်အလုပ်မရှိအလုပ်ရှာလုပ်တယ်နောက်တစ်ခါဒီလိုမျိုးတွေပေါ့နော်မြင်ကြတာတွေရည်သွန်းသွေးကြတာတွေရှိပါတယ်ဒါပေမဲ့ဟိုတကယ်တော့ကျမတို့အခုအပြောင်းလဲကာလလေးခဏပေါ့နော်ဆယ်နှစ်လောက်အလိုရောလို့ရမှာပေါ့နော်ဒီအဲဖြစ်လာတဲ့ကာလလေးမှာတော့ကျမတို့ဘာပဲပြောပြောလူတို့ကိုအတိအမြင်ဖွင့်လာတယ်နော်ဟိုလူတွေကိုပို့ပြီးတော့မီဒီယာတွေကနေပြီးတော့အတိအမြင်နေပေးတဲ့ကိစ္စတွေတင်နန်းပေးတဲ့ကိစ္စတွေပို့ပြီးတော့လှုပ်လာနိုင်တဲ့အခါမှာလူတွေရဲ့အတိအမြင်လေးကအဲပြောင်းလဲသွားတာတိတိတတ်တာပြောင်းလဲသွားတာကိုတော့ကျမတို့သတိထားမိတယ်တကယ်တော့ဒီအချိန်ဝင်လေးနဲ့ကျမတို့နောက်ကျင်းကြီးဒီမှာဆက်တွန်းမယ်ဆိုရင်တော့ကိုကောင်းတဲ့အရွေးတစ်ခုကိုကျမတို့ရောက်မယ်လို့မျှော်လင့်ထားပေးမယ်။ဘူးမထင်မှတ်ပဲနဲ့ဒီစစ်အာဏာသိမ်းမှုဖြစ်တဲ့အတွက်ဒီကိစ္စတွေကကျမတို့ဘာပဲပြောနောက်ပြန်ဆုတ်သွားတယ်ပေါ့နော်။နောက်ပြန်ဆုတ်သွားပြီးတော့အခုဆိုလို့ရှိရင်ဒီအားလုံးတည်တဲ့အတိုင်းပဲစစ်တပ်ဆိုတာဘာလို့မဆိုဖွာရကြီးဆိုတဲ့အဲအဖွဲ့အစည်းဖြစ်တယ်။အမျိုးသားတွေကဒါဟိုဩဇာရှိတယ်အာဏာရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူဆရှိတဲ့အာမျိုးကဘူးအုပ်ချုပ်တဲ့အတွက်ပို့ပြီးတော့ကျမတို့အခြေအနေတွေကပို့ပြီးတော့ဆိုးသွားနိုင်တယ်။ဒါပေမဲ့ ဲ့ဒီမှာပဲတစ်ဖက်ကပြန်ကြည့်ရခါလဲအခုကျမတို့ဒီတော်လိုင်းရေးမှာမျိုးသမီးတွေရဲ့ပါဝင်မှုမျိုးသမီးငယ်တွေရဲ့ရေရွချွန်ချွန်ပါဝင်မှုတွေနောက်တစ်ခါအခု NUG ပေါ့နော် NUG National Unity Government ကနေပြီးတော့အဲဖွဲ့စည်းလိုက်တဲ့အစိုးရဖွဲ့ရမှာဆိုရင်အမျိုးသမီးဝင်ကြီးတွေမျိုးသမီးတူဝင်ကြီးတွေပါလာတယ်ဒါဟာကောင်းတဲ့အစတစ်ခုလို့ကျမတို့မြင်တယ်အရင်ကမရှိခဲ့တဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝင်ကြီးဌာနဆိုတာကိုလည်းပေါ်လာတယ်ဆိုတော့ဒါကကောင်းတဲ့အစတွေဖြစ်တယ်ဟိုဒီနေရာမှာယာရုပေးလိုက်ရုံနဲ့တော့ပြီးသွားတာမဟုတ်ပါဘူးဒါပေမဲ့အဲ့လိုယာရုပေးပြီးတော့သူတို့ကိုအတိမတ်ပြုပြီးသူတို့ရဲ့အယူဆတွေသူတို့ရဲ့အတွေးအခေါ်အကြံစီတွေလှုပ်အားတွေကိုထည့်သွင်းစဉ်းစားတာကောင်းတဲ့အစတစ်ခုကောင်းတဲ့အရေးတစ်ခုလို့ထင်တယ်အဲ့အတွက်ရှေ့မှာအကယ်၍သာကျမတို့ပါပြည်သူတွေရဲ့အောင်ပွဲရပြီဆိုရင်တော့ဒီအစဒီအခုလှုပ်ထားတဲ့ဟိုအရှိန်ဟုံကိုဆက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်တော့ဂျာမားဒန်တူညီညာမှုဟာရှေ့မှာပို့ပြီးတော့အားကောင်းလာနိုင်တယ်လို့ကျွန်တော်မြင်ပါပဲရှေ့
ဟုတ်ကဲ့ပါရှင်အခုညီကုန်းနေနဲ့မေးချင်တာကတော့ဒီတော်လန်ကြီးတဲ့မှာနေထိုင်ပြီးတော့ရှစ်တန်ရတဲ့အမျိုးသမီးတွေရဲ့အနာဂတ်ဒီနီးဆက်တဲ့နီးကတ်တဲ့အနာဂတ်မှာဘာကိုမျှော်လင့်နိုင်ပါလဲရှင်
အဲ့ဒါကတော့တော်တော်လေးကြည်ရခက်ပါတယ်နီးကတဲ့အနာကမှာဗာမျောလင်းနိုင်နေဆိုတော့ကျမတို့နေ့စဉ်ဘဝကိုပဲကျမကရှေ့ကိုကြည်တာတဲ့ကျမတို့နေ့စဉ်ဘဝကိုတနေ့ချင်းဘယ်လိုဖြတ်တန်းမလဲပေါ့နော်ကျမတို့အဝေးကြီးကြည့်လိုက်ရင်တော့စိတ်သက်တွေကြာစရာတွေဖြစ်မယ်အဲ့တော့အထွေထွေပေါ့ကြားရတဲ့ကိစ္စတွေနိုင်ငံရေးရာဦးဆောင်မှုတွေအာဘာဟိုစာဝတ်နေမပြေလည်မှုတွေနဲ့ဆိုရင်တော့စိတ်သက်တွေကဟိုအမြင့်ဆုံးမှမရှိနေဘူးဆိုတော့ဒါဘယ်သူမှဆိုပါပဲနော်မိသားစုတွေနဲ့ဝေးနေရတာလည်းရှိတယ်အနေထိုင်ဆင်းရဲခက်ခဲတာလည်းရှိတဲ့အတွက်ဒါပေမဲ့ကျမတို့နေ့စဉ်ဘဝမှာပဲကျမတို့ဟာမတရားမှုကိုလက်မခံနိုင်ဘူးဓမ္မကဒါတနေ့မှအောင်မယ်အဲ့ဒီစိတ်နဲ့ပဲကျမတို့ဟာကိုတနေ့ချင်းကိုဖြတ်တန်းမယ်ဆိုရင်တော့ကျမတို့မဝေးတဲ့ကာလမှာတော့ကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်เนาะဟိုတန်းတူပေါ့เนาะအတူတူလက်တွဲတိုက်မယ်ဆိုလို့ရှင်တော့ကျမတို့ဟိုမကြငင်ကာလမှာတော့ပြည်သူအောင်ပွဲရမယ်လို့တော့ကျမတို့မျှော်လင့်နေဒါကဘယ်လောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ဘယ်လောက်ကြိုးစားအားထုတ်မှုနဲ့အားထည့်တယ်လဲပုံမှန်လဲမူတည်တယ်လို့ကျမမြင်နေအဲ့ဒီအတွက်ကျမတို့နေ့စဉ်မှာကျမတို့တကူရီအမြဲတမ်းကျိုးစားအားထုတ်ပြီးတော့တန်တိတ်ထန်ခံရမှုမှာချပြီးတော့ကျိုးစားသွားဖို့ဆိုရင်တော့ကျမတို့အနာဂတ်ကပို့ပြီးတော့လှပတဲ့အနာဂတ်မကြငင်ရောက်မယ်လို့တော့ကျမမြင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါလက်ကြီ
းမင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဆီအနာသိမ်းမှုကိုဆန့်ကျင်တဲ့ NLD အပါအဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူများဆိုင်ရာမူဝါဒသဘောထားတရက်ကိုကျော်လာသုံးရင်းတွေကထုတ်ပြန်ပါတယ်အနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအစိုင်းဝိုင်းရဲ့အသိမှတ်ပြုထောက်ခံမှုရအောင်ကြိုးစားနေတဲ့ NUG အနေနဲ့အနောက်နိုင်ငံအစိုင်းဝိုင်းကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာပြဿနာကိုဘယ်လိုသဘောထားသလဲမူဝါဒဘယ်လိုရှိသလဲနောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ
အရင်ဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြဿနာဟာကိုလိုနီစနစ်အမွေအစိုးကပေါက်ဖွာလာတာဖြစ်တဲ့နေချက်ပြစ်တရှတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂလီလူမျိုးတွေကိုအလုံးကြီးနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တဲ့ဆိုတဲ့မူဝါဒကင်ဆွဲပြီးပြဿနာကိုဖြေရှင်းဖို့စူးစမ်းခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာဏာရှင်ဥနေဝင်းလက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတည်ရက်ပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်နေထိုင်သူတွေနဲ့အဲ့ဒီလူတွေကနေဆင်းသက်လာတဲ့သူတွေကိုဒါတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိအမှတ်ပြုမယ်ဆိုတာမျိုးပြဋ္ဌာန်းထားလေတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုဒါအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်တယ်လို့အခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်2016ခုနှစ်ကဥရောပတန်တမန်တအူးနဲ့တွေ့ဆုံရမှာ ရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်။နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်။မဖြစ်နိုင်သူတွေကိုကမ့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါ။အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွဲစုံချမ်းပြုစုတဲ့စီမံထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအသိအမှတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိကပ်ပြီးပြဿနာကိုအကြမ်းဖက်ဖြေရှင်းတတ်လို့ဆီယနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာ NLD အစိုးရအာဏာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်။နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်။ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းဖို့အန္တရာယ်ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။ NLD လက်ထက်သူတို့ကိုသူတို့ရိုဟင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲခြင်းမပြုသလိုအရင်ဆက်အာဏာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီတွေလို့လည်းမသုံးနှုံးပါဘူး။ပြည်ပခပြဿနာနည်းအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ်။
ကိုဖီအာနန်ကော်မရှင်အစီရင်ခံစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲဖော်ပါတယ်။ဒါပေမဲ့ပြဿနာဖြေရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသပ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစီရင်ခံစာမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမဖော်နိုင်ခဲ့ပါဘူး။အခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြည်နာပြည်လဲစီရေးနီးလန်းတကြစ조사နေချိန်မှာအာစာဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နင်းနောက်ဆက်တွဲအနေနဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်နာဟာနိုင်ငံတကာအာဏာစိုက်တဲ့ပြည်နာကြီးဖြစ်ခဲ့ရတယ်လို့နောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလို့ပါပဲအခုနောက်ဆုံးတော့အဲ့ဒီပြဿနာဟာနိုင်ငံတကာထောက်ခံမှုရအောင်စ조사နေတဲ့ NUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီ NUG အနေနဲ့ကတော့2008ဖွဲ့စည်းပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကိုလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြဿနာကိုပိုးပြီးလက်တွေ့ကျကျချိကပ်မူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်အရင် NLD အစိုးရနဲ့ခြားနာတာကNUG ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်သားသားအတိအမှတ်ပြုလိုက်တာပါပဲ။နောက်ထူးခြားချက်တစ်ခုကတော့အရင်ဆရာနာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှု၊ယာဇဝတ်မှု၊စစ်ယာဇဝတ်မှုတွေကို NLD ရဲ့ပြည်ရင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေတစ်တခုရေးဆွဲရေးကိစ္စအဲ့ဒါပြင်ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရေးပါတဲ့1982နိုင်ငံသားဥပဒေကိုဖြတ်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်းဒါမှမဟုတ်ညီတိနေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ်
ဒီထက်ပိုပြီးရေးကြည့်တာကတော့ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရင် NLD အစိုးရလက်ထက်ကကိုဖီအာနန်အစီရင်ခံစာအကြံပြုချက်တွေအပေါ်အခြေပြုအကောင့်ထဲပေါ်ခဲ့ရတာကနေအခုအဲ့ဒါတွေကိုသုံးသပ်စရာအချက်တွေအဖြစ်ပဲမှတ်ယူမှာဖြစ်ပြီး NUG အနေနဲ့ပြဿနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအကောင့်ထဲပေါ်ဖြေရှင်းသွားမယ်လို့ဖော်ပြထားပါတယ်ပြောရရင် NUG ရဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကချမှတ်အကောင့်ထဲပေါ်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းယှဉ်ရင်အများကြီးကွာခြားသွားခဲ့ပြီဖြစ်တယ်လို့ပို့ပြီးလက်တွေ့ကျနိုင်ငံတကာအသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပို့ပြီးနှိစက်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့ညွှန်လဲရကြောင်းပ
ါ View American တဲ့မြန်မာဘာသာအစီအစဉ်ကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျွန်မအေးတနာကျော်ပါ။ဘေးအနေနဲ့ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြေတားတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ဖြေပေးဦးမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားချင်ပါတယ်။သူတူတကဆိုတဲ့သောရရှင်က VOE ကကျွန်တော်တို့မျက်စိနဲ့နားတစုံလို့ဆိုပြရစီတဲ့အထူးကျေးဇူးတင်ပါတယ်ရှင်။ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါတယ်။ VOE အတန်လှင့်အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးဆုတောင်းပေးလာပါတယ်။ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်။ကိုရဲဆိုတဲ့သောရရှင်ကတော့အမြဲတမ်းအားပေးနေပါတယ်။နိုင်ငံရေးလည်လာတုံးသက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်။ဟုတ်ကဲ့ပါ။အလင်းသိရင်သိတယ်လို့ထုတ်လွှင့်ပေးနေပါတယ်နော်။ဖြိုးမင်းကိုကတော့ VOE ကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားတည်းရှိနေပါတယ်။ခင်ယူပါဆိုတဲ့သောရရှင်ကလည်းထိမ့်သိမ့်ထားသောခေါင်းဆောင်များနဲ့ကျောင်းသားကျောင်းသူယဟန်ပြည်သူပြည်သားများအမြဲဆုံးပြန်လွှတ်ပေးဖို့ကုလနဲ့ VOE ကသတင်းတင်ပြတာတွေထိရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တွေနေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့သောရရှင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြီးတော့ကူညီပေးပါရင်မြန်မာပြည်သူတယောက်နေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည် VOE ကိုလည်းသတင်းမှန်တွေအတွက်အချိန်နဲ့တပြေးညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါတယ်ရှင်ဦးဆိုင်ကန်ထွန်းဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE တကမ္ဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါတယ်ပါကြီးမျိုးဆိုတဲ့သောရရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါတယ်
။ရေဒီယိုလိုင်းတွေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီ။နားထောင်ရတာအဆင်မပြေပါဘူး။လိုင်းပြတ်တောင်းနဲ့ဖြစ်နေပါတယ်။ဆက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
။ဟုတ်ကဲ့ပါပါကြီးမျိုးရေရေဒီယိုလိုင်းပြတ်တောင်းဖြစ်နေတယ်ဆိုတာယာဒီဥရုအဆင်မပြေလို့လားမသိ။ဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency line တွေနဲ့ထုတ်လွှင့်တာဖြစ်ပါတယ်။ကျမတို့ American ပြည်အောင်စုအရှိချမ်း Washington မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယို line တွေကဂျိုရုကနေတဆင်ကမ္ဘာအရှိချမ်းအရှိတောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးတော့အဲကနေပြီးတော့ထပ်ဆင်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါ။ဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်တည်းပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်။ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ဖက်ကဖမ်းယူတဲ့အခါမှာရာသီဥတုပါဝင်အကြောင်းအမျိုးမျိုးကြောင့်အထင်အငော်ရှိတတ်ပါတယ်။လိုင်းပြောင်းချိန်ကြီးတာမျိုးနဲ့ကြိုးစားကြည့်ပါအောင်နော်။ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။သောရရှင်ရဲ့အနေနဲ့ကိုတွင်းတကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စာရေးချင်ကြရဲဆိုရင်တော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီသောရရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါရဲ့နော်ဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOE မြန်မာဝိုင်း email လိပ်စာ bamis@voenews.com ကို email ရေးပို့နိုင်ပါတယ်အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှမျိုးစလုံးပေးပို့နိုင်ပါတယ်ရှင်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ရုတ်ထက်အောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOE ရင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြရစီဆရာနာသိန်းနာလေးလာရှိပါပြီ CDM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOE မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းခြင်းပါပြီဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့သောရရှင်ရေးပို့လာပါတယ်ရှင်ဟုတ်ကဲ့အခုတလုံးလဲဒီဆရာနာစန့်ခြင်းရေးလေးလာကြော်ကြလာတဲ့အခါမှာအကျဲမဖက်နည်းနဲ့ဆေးရနာရှင်ကိုစန့်ကျင်တဲ့သူတွေကပြည်သူတွေရောအဖက်ဖက်ကနေပြီးတော့ကြက်တဲ့ဒုက္ခမျိုးစုံရင်ဆိုင်ရတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော် နောက်ထပ်တော်ရရှင်ညီလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါကျွန်တော်တို့ပြည်သူတွေအနှစ်မရှိတဲ့ကျက်စုပင်ကိုမဖြစ်မနေဆိုက်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဆန်စပါးပေါ်ရင်ဒိုင်းသွင်းလို့ပိုမှဆိုက်ရတဲ့ဘဝမျိုးပြန်ပြောင်းမရောက်ချင်ပါဘူးဗျာပြည်သူတွေစီလုံးညီညွတ်ဖို့အချိန်တန်ပါပြီတဲ့တော်ရရှင်ညီလေးရေးလာပါတယ်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ဘေးပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်။အဲ့ဒီထဲကစာရီကိုလည်းအပတ်စဉ်ဖော်ပြပေးနေပါရဲ့နော်။ဒီဘက်တော့တော်ရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးကြပါလိမ့်။ကျေးဇူးအထူးတင်ရှိပါတယ်လို့ဗီဒီယိုကိုပထမဦးစွာပြောကြားပါရစေတဲ့။တော်ရရှင်မင်းသူရေးလာတာပါ။
ဒီကနေ့ဇွန်လ6ရက်နေ့မနက်ခင်း VOA သတင်းမှာ NUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုတ်နေပြီဖြစ်ကြောင်းထဲသွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောချင်တာပါထူးခြားတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူထုမိတ်ဆွေဆိုတဲ့စာသားကို VOA ရဲ့မျက်နှာပြင်မှာထင်းထင်းရှားရှားလှလှပပတွေ့လိုက်ရလို့အထူးပျော်ရွှင်ဝမ်းမြောက်မိပါတယ် VOA ကိုနှစ်သက်ချင်းမနှစ်သက်ချင်းတွေနဲ့အစဉ်တစိုက်နားထောင်ခဲ့တာပါအခုတော့အရန်ကိုချစ်ခင်သွားပါပြီ။ဒါပေမဲ့ VOA ရဲ့သတင်းများမှာရိုဟင်ဂျာဟူသည့်အသုံးအနှုန်းကိုမြန်မာဘက်ကလက်ခံထားခြင်းမရှိပါဟုဒီကနေ့အထိထပ်ကထည့်သွင်းကြေညာနေသည်ကိုဝန်ထဲဝယ်ရာကြားသိနေရပါတယ်။ဒါနဲ့စကားမဆက်ကျွန်တော်ဟာရိုဟင်ဂျာညီအစ်ကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတစ်ယောက်ဖြစ်ပါတယ်။လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်ကျွန်တော်တို့ပြင်ပန်းလာပါပြီအသက်ဆွင့်ရကျိုးနှက်ချင်ပါတယ်ချစ်သော VOA ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီတော်ရရှင်ကတော်ရရှင်မင်းသူဖြစ်ပါတယ်အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတဦးဖြစ်ပေမဲ့ရိုဟင်ဂျာညီကိုတွေအတွက်လူကိုလူလိုလေးစားတဲ့စနစ်တစ်ခုရဖို့လိုချင်သူပါဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ကျမတို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုနားဆင်ပြီးတော့အိတ်လို့တောင်မရဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့ကိုပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။သောရရှင်ကိုကျော်ဖြစ်ပါတယ်
။ VOA မင်္ဂလာပါ။တရားဝန်ကြီးကိုတည်အောင်ရေးချင်တာပါ။အိတ်ကိုမရပါဘူးဗျာ။စဉ်းစားပြီးဒေါသထွက်လို့သူပြောတာကိုနားခတ်လို့ပါ။မြန်မာပြည်သူတွေစီဝါရေးနလန်ထူဖို့တဲ့မြန်မာပြည်သူတွေလူလာနေတာစီဝါရေးမဟုတ်ပါဘူး။အာနာရှင်နဲ့အာနာရှင်စနစ်ကိုမြန်မာပြည်သူလူထုတရားလုံးအမြင့်ပြတ်ချင်မုန်းကျင်နေတာပါဝမ်းရီမင်းတိထားဖို့ကစီဝါရေးနလန်ထူစေချင်တာတရုတ်နဲ့စစ်ကောင်စီအကျိုးစီးပွားမို့လားဗါတဲ့အာဆီယံဘုံသဘောတူညီချက်ကုလစဉ်းစားပါတဲ့ပြည်သူတွေအာနာရှင်ရဲ့အကြံဖတ်မှုကြောင့်အတိတ်ဒုက္ခရောက်နေတာမချိအာနာရှင်လိုချပြုမှုပြောဆိုပေးနေတဲ့အိန္ဒိယချင်းကမှအိန္ဒိယချင်းနဲ့လားဝင်ရောက်မဆွတ်ဖက်နဲ့လေပြည်သူအကျိုးမချိတဲ့လူရုံးမာတွေဝင်မဆွတ်ဖက်နဲ့လေစိတ်တူလေကွာစာကိုမစီတတ်တော့ပါဘူး
မြန်မာနိုင်ငံအတွက်ပြည်သူအကျိုးမကြီးပဲနဲ့လူယုံမာတွေဝင်ပြီးတော့ဆွတ်နေပါတယ်ဆိုပြီးတော့တော်ရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါရှင်ဖွင့်လာတဲ့တော်ရရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတင်ကြေးရီမှာအသေးစားချင်းဝင်များပြန်ပေးဆက်ဖို့အတင်းတောင်းခံနေပါတယ်အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘယ်လိုမှမဖြစ်နိုင်ပါဘူး
အခုလိုအချိန်ဒီမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့တော်ရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ပါတယ်။အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေကအခုလိုမျိုးငွေပြန်တောင်းနေတဲ့တရင်တွေကြားရပါတယ်နော်။အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါတယ်။ဒါကိုအစိုးရကောင်တည့်ရဲ့ပိသားစွာဖြည့်ရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါတယ်နော်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတည်းလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးအောင်မှာဖြစ်ပါတယ
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတည်းလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ခုတော့တင်းစစ်တဲ့ဒေါရရှင်နေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးမှာဖြစ်ပါတယ်မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းလေးကိုတခြင်းကောင်းလေးတစ်ပုဒ်ဖြစ်ပြီးတော့နားမထောင်ရတာလဲတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးခြင်းပါတယ်မျိုးကြော့မြိုင်တည်ဆူထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုအားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်
။ကိုရဲ့တွေရထဲမှာဒိန်တွေလိုမျောနေရင်နေပြည်ရန်ပြည်နေနေစုံမဲနေရဲ့များသောYou
ဆိုထားတဲ့မင်းနာရှိရင်လေဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါလေ VOA ကိုလည်းစာရေးကြပါအောင်နော်ဒေါ်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် show me be me mina shi me chou main do yin na shi ba ya de de jan
သတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညွန့်ညွန့်လင်းကတင်ဆက်ပေးထားပါတယ်။မြန်မာနိုင်ငံတဝမ်းမှာအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်လာပြီးကြရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကပို့ပြီးဖိအားပေးဖို့The Elder ဆိုခေါ်တဲ့ကမ္ဘာအထင်ကြီးဝါရင့်ကောင်းဆောင်ကြီးများအဖွဲ့ကတောင်းဆိုထားပါတယ်။အခုလိုတောင်းဆိုလိုက်တဲ့တဲ့တွင်ကThe Elder ဆိုတာဘသူတွေနဲ့ဘယ်လိုဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြပေးထားပါတယ်ရှင
်။ A elders, we are very supportive of your democratic transition.
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူအခွင့်အရေးလှုပ်ရှားသူဒီတပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူထုခေါင်းဆောင်ငြိမ်းချမ်းရေး Nobel ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ကမ္ဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Elders ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာငြိမ်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေကမ္ဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေဆင်းရဲမွေးတည်မှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်ပါတယ်။ကမ္ဘာပေါ်မှာလူသန်း 9,000 ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ်The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရတဲ့တက်ကြီးအဖွဲ့ဝင်9ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်။ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေး Nobel ဆုရှင်တွေဖြစ်ကြတဲ့ American သမ္မတဟောင်း Jimmy Carter လူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီး Desmond Tutu 2018ခုနှစ်ကကွဲလွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အကျဉ်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်
။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတက်လှည့်တင်ပြပေးမှာဖြစ်ပါတယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုရောအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရသာပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုပါ G7 ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေကပြင်းပြင်းထန်ထန်ရှုတ်ချခဲ့ကြတယ်လို့ American သမ္မတအင်ဂျူကတင်းနှင်းကနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Britain နိုင်ငံအနောက်တောင်ပိုင်း Cornwall က Garbage County မှာဇွန်လ17ရက်ကနေ23ရက်နေ့အထိ3ရက်တာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးကနေ G7 ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်မှုတွေကိုအပြင်းထန်ဆုံးအုံအနှုံနဲ့ရှုတ်ချလိုက်ကြောင်း Garbage Bay ကြေညာစည်းကမ်းမှာဖော်ပြထားပါတယ်။ဒါအပြင်တရားလက်လွတ်ဖမ်းဆီးထားသူတွေကိုအ мян ပြန်ပြီးလွှတ်ပေးဖို့ပါတောင်းဆိုလိုက်ပြီးမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းစွာဆောင်ရွက်မှုကိုထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုဆန့်ကျင်နေသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းမှုတွေအဆုံးသတ်ဖို့ဖျားချောင်းတွေကိုမတိုက်ခိုက်ဖို့နဲ့လူသားချင်းစာနာမှုအကူအညီပေးမှုကိုခွင့်ပြုဖို့မြန်မာခရိယံဖုန်းတော်ကြီးတွေကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ COVID-19 အကူးဆက်ခံရသူ 14,500 ကျော်နေပြီလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတင်ပြနေတဲ့မှာသတင်းထုတ်ပြန်ပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါ။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေမနေ့ကင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီည9နာရီကနေ10နာရီထိထုတ်လွှင့်မဲ့တင်းနှလာနေညချမ်း VOE Radio Season ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE ကိုအပိနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်း မင်္ဂလာရှိတဲ့နေ့တနေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျမသင်ကြီးထိုင်ပThis program.